ရင်ညာမူစလင်အရေးနဲ့ပတ်သက်လို့ပြောဆိုကြတဲ့ဖေဖော်ဝါရီ8ရက်9ရက်နေ့ကဆွေးနွေးပွဲတရက်ကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေပါတယ်။ဒီအခမ်းအနားကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီက VOA ကနေတဆင့်အမှားစကားပြောကြားခဲ့ပါတယ်။ရိုဟင်ဂျာအရေးအဓိကထားပြီးပြောဆိုကြတဲ့အခမ်းအနားကထူးခြားချက်တချို့ကိုတော့ကိုကျော်အောင်လွင်ကစူးစီးတင်ပြမှာပါ
။မြန်မာနိုင်ငံကလူနည်းစုတွေကိုအကာအကွယ်ပေးရင်းနဲ့တော်ဝင်ခံမှုရှိရဲဆိုတဲ့ခေါင်းစဉ်နဲ့ရိုဟင်ဂျာလွတ်မြောက်ရေးညွန်ပေါင်းဖွဲ့ကကျင်းပတဲ့နှစ်ရက်ကြာဆွေးနွေးပွဲကိုနယူးယောက်မြို့ကိုလံဘီယာတက္ကသိုလ်မှာကျင်းပနေတာပါဒီခန်းသားရဲ့ရည်ရွယ်ချက်ကတော့ရိုဟင်ဂျာပါဝင်မြန်မာနိုင်ငံကတိုင်းရင်းသားတွေအဖိနှိတ်ခံရတာကိုအကာအကွယ်ပေးရင်းနဲ့ဖိနှိတ်ရဆက်မှုတွေမှာတာဝန်ရှိတဲ့သူတွေကိုအေးအေးယူနိုင်ဖို့ကိစ္စတွေကိုနိုင်ငံတကာကအယုံဆိုင်လာအောင်တိုက်တွန်းတောင်းဆိုဖို့ပါပဲဒီခန်းသားမှာနိုင်ငံတကာပြည်မှုဆိုင်ရာဥပဒေရေးရာကျွမ်းကျင်သူရိုဟင်ဂျာအရေးလှုပ်ရှားသူလူခွင့်ရေးလှုပ်ရှားသူနဲ့မြမအရေးလေးလာလှုပ်ရှားသူတွေတက်ရောက်ပြောဆိုကြပါတယ်မြန်မာနိုင်ငံအတွင်းမှာရိုဟင်ဂျာကိစ္စကိုပြောဆိုဖို့အရေးကအခက်အခဲတစ်ခုအနေနဲ့နေစဉ်ရင်ဆိုင်နေရတဲ့ကိစ္စဖြစ်ကြောင်းဆွေးနွေးပွဲမှာပင်နိုင်ပြောဆိုသူတူဦးဖြစ်တဲ့ KNU ကရင်မျိုးသားစည်းရုံးရဲ့အကြံပေးနော်မေဦးကရှင်းပြပါတယ
် Especially with the Rohingya plight the plight of the Rohingya people it's also impossible it's a challenge to all of us I think in Myanmar
ရိုဟင်ဂျာတွေကြုံနေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့မြန်မာနိုင်ငံအတွင်းမှာပြောဆိုဖို့ဆိုတာကမဖြစ်နိုင်တလို့ပါပဲ။ရိုဟင်ဂျာအရင်းနဲ့ပတ်သက်ပြီးတော့ဘာမှမပြောဘဲနေမလား။ထုတ်ပြောမလားဆိုတဲ့ကိစ္စကလူတိုင်းအတွက်စိန်ခေါ်ချက်တည်းရဖြစ်နေပါလေ။ပြောမယ်ဆိုရင်တော့ပြောတဲ့သူဟာချက်ချင်းပြစ်မှတ်တစ်ခုဖြစ်လာလိမ့်မယ်ဆိုတာလူတိုင်းသိနေတဲ့ကိစ္စပါ။ဒါကနေတိုင်းကြုံနေရတဲ့ကိစ္စပါရှင့
်။ဒီဆွေးနွေးပွဲမှာဥက္ကဋ္ဌတူဦးဖြစ်တာဝန်ယူသူကတော့သမရဟောင်းဦးသိန်းစိန်လက်ထက်ကငင်းချမ်းရေးညီနိုင်မှုကြံပေးပုဂ္ဂိုလ်တူဦးလည်းဖြစ်ဥရောပဆိုင်ရာမြမရေးရယုံရဲ့ဥဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဥဟန်ယောင်ဝေဖြစ်ပါတယ်။ရိုဟင်ဂျာရေးလှုပ်ရှားသူတူလည်းဖြစ်ပြီးဆွေးနွေးပွဲပထမနေ့ရဲ့အဓိကပြောဆိုသူတူလည်းဖြစ်တဲ့ဒေါက်တာဇာနီကတော့လူမျိုးတုံးတက်ပြတ်မှုတွေကိုတားဆီးနိုင်ရေးဥရောပနိုင်ငံတွေကမြန်မာပြည်အတွင်းစီးပွားရေးရင်းနှီးမြှုပ်နှံမှုတွေမလုပ်နိုင်အောင်တားမြစ်ရမယ်လို့ဆိုပါတယ
်။ Chambers of Commerce from Britain, Australia, Germany, France and a few others that have a network of 600 companies around the world. They are promoting business in Burma
in my Australia Germany ပြင်သစ်နဲ့တခြားနိုင်ငံတချို့ဟာကမ္ဘာတစ်ဝှမ်းကသူတို့ရဲ့စီးပွားရေးကွန်ရက်ထဲမှာရှိတဲ့ကုမ္ပဏီပေါင်း600ကိုမြန်မာနိုင်ငံအတွင်းစီးပွားရေးနှီးမြှုပ်နှံမှုတွေလုပ်ကြဖို့မကြာသေးခင်တုန်းကပဲအားပေးတိုက်တွန်းနေပါတယ်မြန်မာနိုင်ငံအတွင်းရေးနှီးမြှုပ်နှံသူတွေလာပြီးနိုင်ငံတိုးတက်ဖွံ့ဖြိုးရေးဆောင်ရွက်ဖို့နားလည်မှုသဘောတူစာကျွန်းလွှာတစ်ခုချုပ်ဆိုပြီးလုပ်နေကြတာပါဒါကိုကျွန်တော်တို့ကရပ်သွားအောင်လုပ်ဖို့လိုပါတယ်လူမျိုးရုံးတပ်ဖြတ်မှုကိုကျွန်တော်တို့ကရပ်တန့်လို့မရပါဘူးလူမျိုးရုံးတပ်ဖြတ်မှုကဗန္ဓာရေးလည်းဖြစ်ပါတယ်ဒီဗန္ဓာရေးကိုရပ်တန့်ပြစ်မှဖြစ်မှာပ
ါဒီလိုမျိုးကရိုဟင်ဂျာရေးဆွေးနွေးပွဲကိုတက်ရောက်ဖို့အိန္ဒိယနာပြည်နယ်ကလာခဲ့ကြတဲ့သူမြန်မာတချို့ကတော့အဲ့ဒီခန္ဓာကိုတက်ရောက်ခွင့်မရလို့မကြည်မနက်ဖြစ်နေကြပါတယ်သူတို့ကလည်းရိုဟင်ဂျာရေးနဲ့ပတ်သက်တဲ့သူတို့ရဲ့အမြင်တွေကိုတင်ပြဖို့လာခဲ့ကြတာလို့အိန္ဒိယနာပြည်နယ်ကလာတဲ့ကိုကျော်တက်ကရှင်းပြပါတယ
်လွန်ခဲ့တဲ့3ရက်ထဲပါเนาะကျွန်တော်တို့နာမည်တွေနဲ့ register ကိုသူတို့ကယူထားလိုက်ပြီးတော့မှမတင်မကြပါဗျာနော်ဟိုလာလို့ရတယ်ဆိုတဲ့အနေအထားမျိုးအထိပြောတဲ့ခါကျတော့ကျွန်တော်တို့လာခဲ့တယ်ပေါ့နော်ကျွန်တော်တို့9ယောက်ပေါ်ဝဲကနေပြီးတော့9ယောက်တက်လာတယ်နယူးယောက်ကတက်ရောက်ပေါ့နော်အာကျွန်တော်တို့လည်းအခုဝင်လဲဝင်ရောကျွန်တော်တို့ကိုအထဲကိုပေးမဝင်ခံဘူးခါရဲတွေကိုခေါ်လိုက်ပြီးတော့ကျွန်တော်တို့မောင်းထုတ်တယ်ဒီလိုချင်းအရေးကြီးရေးခင်းတဲ့ပတ်သက်လို့တကယ့်ဖြစ်ရတယ်ကိုကျွန်တော်တို့ရှင်းပြခြင်းနဲ့နော်ငါတို့ဒီဟာအတွက်ပါဆိုတော့ကျွန်တော်တို့လက်မခံတာကလုံခြုံရေးအတွက်လို့ပြောတယ်အဖြစ်အမှန်အရတော့ကျွန်တော်တို့ကဒါရှင်းပြခြင်းတာကအာရိုဟင်ဂျာဆိုတာကတော့ကျွန်တော်တို့မြန်မာနိုင်ငံမှာလူမျိုးစုကမှမပါဘူးဗျမရှိလည်းမရှိကျွန်တော်တို့ကဒါမဲ့ဘင်္ဂလီအနေနဲ့တော့မြန်မာပြည်မှာမွေးတဲ့ဘင်္ဂလီအနေနဲ့တော့စစ်တပ်ကနေပြီးတော့အခုလိုတင်းမောင်းထုတ်တယ်ဒီအတွက်ကြောင့်တို့တွေဟိုဘင်္ဂလားဒေ့ရှ်နယ်ဆက်မှာတောင်းနေရဆိုတော့ဒါကလူခွင့်ရေးကကျွန်တော်မတရားဘူးဗျတို့တွေကတကယ်ကိုပဲဘာပြီးမှငင်းငန်းနဲ့တန်နေခြင်းနဲ့လူတွေဆိုတော့ဒါကတို့တောင်းဆိုတဲ့အခွင့်အရေးတွေပေါ့ဗျာနော်ပေးစင်လဲဆိုတော့ကျွန်တော်တို့ကရှင်းပြဖို့တည်းသွားတာဒါပေမဲ့တို့ကအဲ့လိုရှင်းပြခွင့်လည်းမပေးဘူးဒီဖြစ်ရက်ကိုကျွန်တော်စိတ်မထုတ်မယ်ဒီလိုသားနော်အဖက်သက်ဆန်ဆန်နဲ့ဆက်လုပ်နေမယ်ဆိုရင်နော်ဘလို့မှလေဆက်မှရှိတဲ့ကိစ္စတွေကလည်းပြေလည်လာမှာပေါ့ဘူးဆိုတော့ကျွန်တော်တို့စိတ်မထောက်ပါဘူး
။မနေ့ကကျင်းပခဲ့တဲ့ပထမနေ့ပွင့်ပွဲအခမ်းအနားရဲ့အစပိုင်းမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာအထူးကိုယ်စားလှယ်မစ်ယန်ဟီလီကလည်းဗီဒီယိုကနေတဆင့်အမှားစကားပြောဆိုခဲ့ပါတယ်။နေ့ကကျင်းပမဲ့နယူးယောက်မြို့ကရိုဟင်ဂျာရေးဆွေးနွေးပွဲမှာဟောပြောသူ30ကျော်ပါဝင်ကြပါတယ်။